မေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ဟာရေချောင်းပိုက်ဆံမှုအငင်းပွားနေတဲ့တောင်ကျုပ်ပင်လယ်ပြင်အတွင်းကတင်းမာမှုအခြေအနေတွေကိုရီးယားကျွန်းဆွယ်အရင်းနဲ့အရင်းနှီးမြှုပ်နှံမှုအတွက်အဟန့်တဖြစ်စေတဲ့ကိစ္စတွေအစုံအကြောင်းအရာပေါင်းစုံအတွက်ငွေကြေးအကုန်အကျများတဲ့အဆင့်မြင့်ဆွေးနွေးပွဲတွေနေ့စဉ်ကျင်းပကြပါတယ်။ဒီဆွေးနွေးမှုတွေကနိုင်ငံအကြအကျပြည့်နဲ့ဆက်ဆံရေးဖြစ်ပေါ်ရေးနဲ့သဘောထားကွဲပြားမှုတွေအတွက်အတည်ငြိမ်အောင်တက်မှတ်ပေးရရောက်တယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။ဒါပေမဲ့အဲ့ဒီလိုနေ့စဉ်ကျင်းပနေတဲ့ဆွေးနွေးမှုတွေမှာလူခွင့်ရေးကိစ္စကိုပုံမထက်တင်ဆွေးနွေးတင်တယ်လို့လူခွင့်ရေးအဖွဲ့အစည်းတွေနဲ့တက်ကြွလှုပ်ရှားသူတွေကထောက်ပြကြပါတယ်။အခုနေ့အတွက်ကျင်းပတဲ့ဆွေးနွေးပွဲမတိုင်ခင်ကလေးကပဲနေ့စဉ်မချတင်တော်များအဖွဲ့နဲ့တခြားလူခွင့်ရေးအဖွဲ့၉ခုတို့ကဒီကိစ္စကိုထက်တင်ဆွေးနွေးပေးဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့ဗန်ဒါရေးဝန်ကြီးဂျက်ကလူးတို့နဲ့ဦးထံပူးတွဲစာပေးပို့ခဲ့ကြပါတယ်။တရုတ်နိုင်ငံမှာသမ္မတရှီကျင်းပင်သမ္မတဖြစ်လာပြီးတဲ့နောက်ပိုင်းအမေရိကန်ပြည်ထောင်စုကအထောက်အထားတွေနဲ့စီရင်ပြုစုထားပြီးပုံမဆိုးဝါးလာနေတဲ့လူခွင့်ရေးအခြေအနေနဲ့တရားဥပဒေစိုးမိုးမှုအခြေအနေတွေကိုအဲ့ဒီစာထဲမှာထည့်သွင်းဖော်ပြထားပါတယ်။